Welcome to the Voice of America in Burmese.
မြန်မာနိုင်ငံကမှတော်တော်ရှင်များရှင်2019ခုနှစ်မေလ2ရက်တောက်ကြနေ့ညနေခင်းဖီယိုစီစဉ်နေကိုမိခင်ပြောင်းစုမျိုးတော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်အထိလိုင်းတိုမီတာ19.25ဒုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စမဒီညနေခင်းတွေစီစဉ်နေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါရှင်ကျွန်မခင်ပြထွေးပါပြည်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့စီယုံရေးလှုပ်ရှားမှုအဖွဲ့နဲ့ရုရှားဆူရချာမှာဆက်နွယ်ပတ်သက်မှုမရှိဘူးလို့သမ္မတထရမ့်ကပြောဆိုလိုက်ပါတယ်။အမေရိကန်ပြည်အောင်စုနဲ့တရုတ်နိုင်ငံအကြားမှာဗန်လုံငန်းကစလို့အမေသားတင်ဖို့ရောင်းချမှုအထိပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်ကြီးတွေရဲ့လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကပြောပါတယ်။ GS သမှုအင်အားကြီး9နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေရဲ့နှစ်ရက်တာအစည်းအဝေးကတော့ဒီကနေ့အီတလီနိုင်ငံမှာစတင်နေပါပြီရှင်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတော့ကိုအောင်အောင်နဲ့အတူပြောပြပေးသွားပါမယ်
။ဟုတ်ကဲ့ပါရှင်။သတင်းနေပြီးမှတော်တော်ရှင်နေနာဆင်ကြားမှာကကိုဖီယာနန်ဦးဆောင်တဲ့ရခိုင်ကြက်ပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှာ NLD ပါတီထိတ်တန့်ခေါင်းဆောင်တို့ပြီးခဲ့တဲ့ရခိုင်ကော်မရှင်အပါအဝင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတာမတ်တို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။
ကြက်ပြက်ကော်မရှင်အစီအခံစာပေါ်မှာဒီအချက်တွေကကောင်းနေပြီချက်တွေကဖတ်ပြီးတော့ထည့်ဖို့လိုသေးတယ
်ဒီကနေ့မလာတွင်မှာထုတ်ပြန်ခဲ့တဲ့ကော်မရှင်ရဲ့ကြက်ပြက်စီကစားနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်ဒေါ်စောခင်တင်ကခုလိုပြောသွားတာကိုမကြားခင်မှာပြည်သူနားဆင်ကြမှာပါဒါပြင်ကင်းဒီအမျိုးသားတိုးတက်ရေးပါတီက NCA လမ်းကြောင်းတိုက်ဆက်ရှောက်မဲ့တဲ့ရင်ထိုင်းစစ်ရုံကအလို့သမားရေးကိစ္စစာရွေကိုလည်းဒီညနေမှာနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်တဲ့တွေကိုမက်ခင်ဖြူထွေးနဲ့ကိုအောင်တို့ကတင်ဆက်ပြပါမယ်ရှင
်။ပြည်ရဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့စီယုံရေးလှုပ်ရှားမှုတွေနဲ့ရုရှားဆူရချာမှာဆက်နွယ်ပတ်သက်မှုမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကထပ်ပြီးတော့ပြောလိုက်ပါတယ်။ကြာသပတေးက MPC ရုပ်တံကလက်စတာဟော့စ်နဲ့တွေ့ဆုံမိညာကန်အထွန်းမှာအဲ့လိုပြောဆိုသွားတာပါ
။ There is no collusion between me and my campaign and the Russians.The other thing is the Russians did not
ကျွန်တော်ရဲ့ရွေးကောက်ပွဲလှုပ်ရှားမှုတွေနဲ့ရုရှားနိုင်ငံအကြမ်းမှာပါဝင်ပတ်သက်ဆက်နွယ်မှုမှမရှိပါဘူး။နောက်တစ်ခုကရွေးကောက်ပွဲရလဒ်ကိုလည်းရုရှားကဘာမှထိခိုက်အောင်မလုပ်ခဲ့ပါဘူး။လူတိုင်းဒီလိုပဲတွေးကြလိမ့်မယ်လို့ထင်ပါတယ်လို့ဆိုပြီးတော့သမ္မတဒေါ်နယ်ထရမ့်ကပြောဆိုသွားတာပါ။ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ထဲမှာအခြေအနေတွေကဗျံပဒါဖြစ်နေတယ်လို့လည်းပြည်ထောင်စုစုံစမ်းဒီစစ်ဆေးရေးဘျူရို FBI ရဲ့အကြီးအကဲ James Comey ကိုဒီသတင်းသက်အစောပိုင်းတုန်းကရုတ်တရက်ယာရုကနေဖယ်ရှားလိုက်တဲ့သမ္မတဒေါ်နယ်ထရမ့်ကပြောပါရယ်James Comey ကအဓိကမြင်သာတဲ့နေရာမှာရှိနေတဲ့အတွက်သူ့ကိုလူတွေကအာရုံစိုက်နေကြပေမဲ့လို့တကယ်တဲ့ FBI ဌာနဟာဗျံပဒါချင်းတွေကိုရောက်နေခဲ့ပြီးတာကိုပြက်လဲကားမို့အောင်လဲမလုဆောင်နိုင်ခဲ့ဘူးလို့သမ္မတကပြောပါရယ်မစ္စတာကိုမီကိုဖယ်ရှားလိုက်တဲ့သူ့ရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့နောက်ဆက်တွဲမေးမြန်းစစ်ဆေးမှုတွေဖြစ်လာနိုင်တာကိုသူသိတယ်လို့လည်းသမ္မတကတွေ့ဆုံမေးမြန်းခဲ့တဲ့အချိန်မှာပြောဆိုသွားပါတယ်။အခုမစ္စတာကိုမီကိုယာရုကနေဖယ်ရှားလိုက်တာဟာအမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်ဆွတ်ဖက်ခဲ့တဲ့ဆိုတဲ့စွပ်စွဲချက်တွေနဲ့ဒီထဲမှာသမ္မတထရမ့်ရဲ့ရွေးကောက်ပွဲလှုပ်ရှားမှုတာဝန်ရှိသူတွေလည်းပါဝင်ပတ်သက်ကောင်းပတ်သက်နေနိုင်တယ်ဆိုတဲ့အပေါ်မှာစုံစမ်းစစ်ဆေးမှုတွေနဲ့တော့ဘာမှမသက်ဆိုင်ဘူးလို့လည်းသမ္မတအင်ဂျီရောကပြောဆိုထားပါတယ်ရှင်။
အာဖဂန်နစ္စတန်ဆိုင်ရာစစ်ဖက်ရေးရမူဝါဒနဲ့ပတ်သက်ပြီးဘာမှပြောင်းလဲဆုံးဖြတ်ထားတာမရှိသေးဘူးလို့အင်မီရော့ပြောခွင့်ရရှောင်းစပိုက်ဆာကဒီဂရင်းဘတ်တွင်ပြောလိုက်ပါတယ်။ဒါပြင်မူဝါဒရေးရအကောင့်တွေပေါ်ရေးဆွဲနေချိန်မှာသတင်းတောက်တွေအနေနဲ့အလော်ဒဂျီမင်းမြန်းလာမျိုးမလုပ်ဖို့သူကတိုက်တွန်းပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်စစ်ဖက်နဲ့နိုင်ငံတော်တပ်ဖွဲ့များဆိုင်ရာအကြီးအကဲကအရှင်းမတိုးတာနောက်မဆုတ်တာအခြေအနေကိုရှောင်လဲဖို့နောက်ထပ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်အင်အားတွေလိုအပ်နေတယ်လို့လူခဲ့တဲ့3လလောက်ကတည်းကပြောဆိုထားတာပါ။သမ္မတထရမ့်အစိုးရအနေနဲ့ဒီကိစ္စနဲ့ပတ်သက်လို့မူဝါဒတိတိကျကျချမှတ်ပြဋ္ဌာန်းထားတာမရှိသေးပေမယ့်အာဖဂန်နစ္စတန်ဆိုင်ရာကာကွယ်ရေးအစီအစဉ်ကိုဒီလကုန်ပိုင်းမှာဆွေးနွေးဖို့ရှိနေပါတယ်။သမ္မတရဲ့မူဝါဒအစီအစဉ်တွေထဲမှာနောက်ထပ်ထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေပူတိုးစီလွတ်မဲ့အစီအစဉ်ပါဝင်တင်တယ်လို့တော့စစ်ဘက်ဆိုင်ရာအရာရှိတွေက VOE ကိုပြောပါရတယ်။အာဖဂန်နစ္စတန်ကိုအမေရိကန်အနေနဲ့သူ့တပ်ဖွဲ့ဝင်တွေဘယ်လောက်စီလွတ်မလဲဆိုတာဟာနေတိုးမြောက်အတ္တလန္တိစစ်စာချုပ်အဖွဲ့ဝင်နိုင်ငံတွေကရောသူတို့နိုင်ငံတပ်ဖွဲ့တွေဘလောက်စေလွတ်မလဲဆိုတဲ့အပေါ်မှာမူတည်တယ်လို့ပူရဲစစ်ဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌရေရက်ပုံချုပ်ကြီးဂျိုးဆက်ဒန်ဖော့ကလွန်ခဲ့တဲ့အင်္ဂါနေ့အစ္စရေးနိုင်ငံကိုရောက်ရှိစမှာပြောကြားခဲ့ပါရခင်ဗျာ
အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားဘန်လုံကကစလို့အမေသာတင်ဖို့ရောက်ချမှုအထိပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်တရက်ကိုလက်မဲ့ရေးထိုးနိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပေးနေမှာကြေညာပါရတဟာဒီနိုင်ငံချားမှာထူးခြားလာတဲ့လက်နက်ကုန်သွယ်ရေးသမိုင်းမှာအကြီးမားဆုံးအောင်မြင်မှုကြီးပါပဲလို့အမေရိကန်ကုန်သွယ်ရေးဝန်ကြီး Wilbur Ross ကပြောပါတယ်။အခုသဘောတူညီချက်ဟာဆိုရင်ပြီးခဲ့တဲ့ဧပြီလ6ရက်နေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကျုပ်သမ္မတရှီကျင်းဖင်တို့ Florida ပြည်နယ် Palm Beach မြို့ကသမ္မတထရမ့်ဘိုင်ဒီ မာအလာကိုအပတ်ပြေစခန်းမှာတွေ့ဆုံမှုအတွင်ရယူခဲ့တဲ့သဘောတူညီချက်ရဲ့ရလဒ်ပဲဖြစ်ပါတယ်။သမ္မတတဦးတွေ့ဆုံခြင်းကစပြီးတော့ညီနိုင်ဆွေးနွေးမှုတွေလှုပ်ဆောင်လာခဲ့တာမှာဒီသမ္မတထရမ့်ကိုနေ့စဉ်ဒီပါအစီအခံတာတွေလုပ်ခဲ့တယ်လို့လည်းဝန်ကြီးရော့စ်ကပြောပါတယ်။ဒီပြည်ကြပိုင်းဆိုင်ရာအကြံဉာဏ်ရယူမှုတွေနောက်တစ်ချိန်လှုပ်ပြီးတာနဲ့အစားအသောက်နဲ့တားကားဆိုင်ရာနိုင်ငံတကာစံနှုန်းဆက်ထားတွေနဲ့အညီအမေရိကန်ကအမဲသားတွေကိုဇူလိုင်လ16ရက်နေ့ထက်နောက်မကျဘဲတင်သွင်းခွင့်ပြုဖို့တရုတ်ဆိုရကသဘောတူထားတဲ့အကြောင်းဝန်ကြီးရော့စ်ကအေဗီရောမှာသတင်းတောက်တွေကိုပြောဆိုသွားပါတယ်။တရုတ်နိုင်ငံဈေးကွက်ထဲထိုးဖောက်ခွင့်ရတာဟာသူတို့အတွက်တကယ်ကိုအရေးပါတဲ့အခွင့်အလမ်းဖြစ်တယ်လို့ဆိုပြီးအမေရိကန်နွားမွေးမြူရေးအသင်းကလည်းအခုသဘောတူညီချက်ကိုကြိုဆိုထားပါတယ်။ဒီသဘောတူညီချက်အရအမေရိကန်ရဲ့ဒီဗန်ဒါရီးနဲ့စီးပွားရေးလုပ်ငန်းတွေတရုတ်နိုင်ငံထဲမှာတိုးချဲ့လုပ်ကိုင်ခွင့်လည်းရမှာဖြစ်ပါရဲ့ရှင်။
G7 ဆက်မှုအင်အားကြီး9နိုင်ငံကဗန်ဒါယေးဝန်ကြီးတွေရဲ့နှစ်ရက်တာအစည်းအဝေးကိုဒီကနေ့အီတလီနိုင်ငံမှာစတင်ကျင်းပနေပါပြီ။အမေရိကန်သမ္မတဒေါ်နယ်ထရမ့်အနေနဲ့အရေးကြီးတဲ့မူဝါဒတချို့ထုတ်ဖော်မပြောရသေးတဲ့အပေါ်မှာဘလို့ဦးတည်လှုပ်ဆောင်သွားဖို့ရှိနေတယ်လဲဆိုတော့ကိုဒီအစည်းအဝေးမှာရှင်းရှင်းလင်းလင်းသိရဖို့ဥရောပဂျပန်နဲ့ကနေဒါနိုင်ငံတွေကမျှော်လင့်နေပါတယ်။ Adriatic Peninsula ကဲမြို့ဘာရီမှာကျင်းပတဲ့ဒီဆွေးနွေးပွဲမှာ G7 အဖွဲ့ဝင်နိုင်ငံတွေကနိုင်ငံသားဝင်ကြီးတွေနဲ့ဗဟိုဗန်တာဝန်ရှိသူတွေဟာဆင်းရဲချမ်းသာမညီမျှမှုတွေနိုင်ငံတကာအခွန်စည်းကြမှုဆိုင်ရာစီးပင်းစည်းကမ်းတွေစိုက်ပါအင်တာနက်လုံခြုံရေးနဲ့အကြမ်းဖက်လှုပ်ရှားသူတွေလက်ထက်ငွေကြေးတွေရောက်မသွားအောင်ဟန်တားနိုင်မဲ့နည်းလမ်းတွေကိုအဓိကထားဆွေးနွေးကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်သမ္မတထရမ့်က G7 အဖွဲ့ဝင်နိုင်ငံတွေကြားဘုံသဘောတူညီချက်တွေကိုထိခိုက်စေမဲ့ကိုရိုးစည်းဝါကာကွယ်ရေးဝါဒနဲ့ဥရုယာတီပြောင်းလဲမှုဆိုင်ရာသဘောတူစာချုပ်ဖျက်သိမ်းမယ်ဆိုလို့ပြောဆိုထားတဲ့ကိစ္စရပ်တွေမှာအမေရိကန်ရဲ့သဘောထားကိုအစည်းအဝေးတက်ရောက်လာသူများပြားကစိတ်ဝင်စားနေကြပြီးအမေရိကန်ဗန်ဒါယေးဝန်ကြီးစတီးဗ်မနူချင်းကဘာရီပြောဆိုလာမလဲဆိုတာကိုစောင့်ကြည့်နေကြတာပါဒီအစည်းအဝေးပြီးကျင်းပချက်ထုတ်ပြန်တဲ့အချိန်ကျရင်တော့နိုင်ငံတွေအပြိုင်ဆိုင်ငွေတန်ဖိုးလျှော့ချနေတဲ့ကိစ္စနဲ့ပတ်သက်လို့သတိပေးနိုင်ွယ်ရှိပါတယ်ခင်ဗျာ
You American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
You American တန်ကနေတောက်ချာနေညနေခင်းဒေသတွင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်ရှင်တရုတ်နိုင်ငံမှာဒီလ14ရက်နဲ့15ရက်နှစ်ရက်တာကျင်းပမယ့်21ရာစုပိုးလမ်းမကြီးနဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းနိုင်ငံတကာနှီးနှောဖလှယ်ပွဲမတိုင်ခင်မှာတော့ဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရောက်လာကြတဲ့နိုင်ငံတကာခေါင်းဆောင်တို့ကိုတရုတ်သမ္မတရှီကျင်းပင်နဲ့ဝန်ကြီးချုပ်လီကချန်တို့ကဒီကနေ့ကြိုဆိုတွေ့ဆုံကြပါတယ်။အာရှအာဖရိကနဲ့ဥရောပဒေသတွေကြားချိတ်ဆက်ကုန်သွယ်မှုတွေတွန်းမြှင့်လှုပ်ဆောင်နိုင်ဖို့အတွက်ဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံပြီးတော့အခြေခံအဆောက်အုံတည်ဆောက်မှုတွေမှာရင်းနှီးမြှုပ်နှံသွားဖို့တရုတ်သမ္မတရှီက2013ခုနှစ်မှာဒီကုန်သွယ်ရေးဆိုင်ရာကမ္ဘာလမ်းမကြီးအစပျိုးလှုပ်ဆောင်မှုစီမံကိန်းကိုအစိုးပြုခဲ့တာဖြစ်ပါတယ်။ရည်မှတ်ချက်ကြီးမားချက်ပြတဲ့ဒီစီမံကိန်းအသေးစိတ်ကိုတော့ချမှတ်နိုင်ခြင်းမရှိသေးပါဘူး။နေရတာချစ်ပါတဲ့ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းဆွေးနွေးပွဲကိုတက်ရောက်ဖို့နိုင်ငံပေါင်း29နိုင်ငံကအကြီးအကဲတွေအစိုးရခေါင်းဆောင်တွေကိုတရုတ်အစိုးရကဖိတ်ကြားထားပြီးတော့ဒီစီမံကိန်းတည်ဆောက်ရမှာပါဝင်မဲ့နိုင်ငံတွေကအရာရှိတွေအစိုးရခေါင်းဆောင်ထောက်ထည့်ချီတက်ရောက်ကြမှာဖြစ်ပါတယ်။ဒီဆွေးနွေးပွဲဖွင့်ပွဲအခမ်းအနားကိုမြန်မာနိုင်ငံကနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်လည်းတက်ရောက်မယ်အကြောင်းမြန်မာနိုင်ငံသားရေးဦးကြီးဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။ကုန်သွယ်ရေးကမ္ဘာလမ်းမကြီးတည်ဆောက်ဖို့အထူးမတည်ငွေအဖြစ်နဲ့တရုတ်ဆိုရကဒေါ်လာ3,400မှတည်ပေးထားတာပါ။ဒါပြင်ဒီစီမံကိန်းအစပြုလှုပ်ဆောင်ရမှာလုပ်ငန်းအများအပြားကိုငွေကြေးစိုက်ထုတ်ပေးမယ်။တရုတ်ဆိုရဦးဆောင်တဲ့အာရှဒေသအစီအကံအဆောက်အုံတည်ဆောက်ရေးဆိုင်ရာရင်းနှီးမြှုပ်နှံမှုဘဏ် AIIB ကိုလည်းဒေါ်လာဘီလီယံ100တရုတ်ဆိုရကချမှတ်ပေးထားပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံမှာအမေရိကန်နိုင်ငံသား2ဦးဖမ်းဆီးခံရပြီးတဲ့နောက်တင်းတင်းကြပ်ကြပ်စောင့်ကြည့်လေရှိပြီးဘာသာရေးအရာစီရင်သိသိမှုကိုရာဇဝတ်မှုအဖြစ်သတ်မှတ်ထားတဲ့နိုင်ငံမျိုးမှာခရစ်ယာန်ရဲ့ငွေကြေးထောက်ပံ့မှုနဲ့ဖွင့်တဲ့အကြောင်းမျိုးဆက်ရှိနေသေးတယ်လားဆိုတဲ့အပေါ်မေးခွန်းထုတ်နေကြပါရယ်အခုသတင်းပတ်တွင်ပြောင်းရန်သိပ်ပန်တဲ့ဤပညာတက္ကသိုလ်စိုက်ပျိုးရေးဌာနကသုတေသနပညာရှင်အမေရိကန်နိုင်ငံသားတရုတ်ကိုရီးယားလူမျိုးကင်ဟက်ဆန်းကိုနိုင်ငံတော်မတည်မငြိမ်ဖြစ်အောင်လုပ်တယ်ဆိုတဲ့သတင်းရနဲ့ဖန်ဆီးထားကြောင်းမြောက်ကိုရီးယားနိုင်ငံပိုင်သတင်းဌာနကကြေညာပါရယ်ဒါပြင်အဲ့ဒီအကြောင်းကပဲစီရင်ကန်ဘာသာရဲ့တင် जा ပို့ချပေးနေတဲ့အမေရိကန်နိုင်ငံသားကင်ဆန်ဒေါက်လို့ခေါ်တဲ့ထိုနီကင်ကိုဧပြီလအတွင်းကပြောင်းရွှေ့နိုင်ငံကလေဆိပ်မှာဖမ်းဆီးခဲ့ပါတယ်။ခရစ်ယန်ယူဝါရကိုမြောက်ကိုရီးယားမှာပြန်ပေါင်းအောင်လှုပ်ဆောင်တာကြောင့်ဖမ်းဆီးတာလားဆိုတာကတော့တိတိကျကျမသိရပါဘူး။မြောက်ကိုရီးယားမှာဘာသာရေးစည်းရုံးမှုဟာနိုင်ငံတော်ရာဇဝတ်မှုဖြစ်ပြီးခင်မိသားစုဟာဒီလိုကိစ္စရဲ့အပေါ်ချင်းချောက်မှုဖြစ်ရှုမြင်တာပါ။တက္ကသိုလ်ပြောခွင့်ရတော့အခုလိုဖမ်းဆီးမှုဟာတက္ကသိုလ်ကသူတို့ရဲ့လုပ်ငန်းနဲ့ဆက်ဆက်တာမရှိဘူးလို့ဆိုပါရတယ်။ဒီတက္ကသိုလ်ကို Korean American ဧဝံဂေလိအသင်းဝင် James King က2010ခုနှစ်မှာစတင်ဖွင့်လှစ်ခဲ့တာဖြစ်ပြီးမြောက်ကိုရီးယားအထက်တန်းလွှာအတိုင်းဝန်းကကလင်းငယ်တွေကိုပညာသင်ကြားပေးခဲ့တာပါအခုအခါမှာတော့ဘွဲမရသေးသူ900လောက်ကျောင်းတက်နေပြီး60လောက်ကတော့ဘွဲရရှိပြီဖြစ်ပါတယ်ခင်ဗျာ
ဖိလစ်ပိုင်နိုင်ငံမှာလူတွေအများပြားတက်ဖြတ်ခံရတဲ့တမရရဲ့မူရည်စေဝါတိုက်ဖြတ်ရေးလှုပ်ရှားမှုလှုပ်ဆောင်ခဲ့တာတနည်းနည်းပါးကြာလာတဲ့အထိတမရရော်ဒရီဂိုဒူတာတီအပေါ်လူလူထောက်ခံမှုကတော့အားကောင်းနေဆဲဖြစ်ပါတယ်။တရားဝင်ဘောင်ကနေကျော်လွန်ပြီးတန်တရားရှိသူတွေကိုတက်ဖြတ်ခဲ့တာတွေနဲ့ပတ်သက်လို့ပြည်ပကဝေဖန်မှုတွေအများများရှိခဲ့ပေမဲ့လို့လည်းဒီပြည်တွင်းမှာကတော့လူလူကတမရကိုထောက်ခံနေဆဲပါ။ရဆွေးမှုတွေပပြအောင်အထူးသဖြင့်တရားမဝင်မူရည်စေဝါရောင်းဝယ်ဖောင်ကားမှုတွေကိုတိုက်ဖြတ်သွားမယ်လို့ကတိပေးပြီးတော့ပြီးခဲ့တဲ့နှစ်ဇွန်လကစပြီးတမရဖြစ်လာခဲ့တဲ့မစ္စတာဒူတာတေကိုဖိလစ်ပိုင်နိုင်ငံသား80ရာခိုင်နှုန်းကယုံကြည်ဆဲဖြစ်တဲ့အကြောင်းဒီနှစ်ပထမ3လပတ်တာကယူတဲ့လူလူစစ်တမ်းမှာဖော်ပြထားပါတယ်။ပြီးခဲ့တဲ့3လပတ်လူလူစစ်တမ်း4ကြိမ်လှုပ်ဆောင်ခဲ့တာမှာလည်းဒီတမရဒူတာတေအပေါ်မှာလူလူထောက်ခံမှုဟာအကောင်းဆုံးအဆင့်မှာရှိခဲ့တယ်လို့မနီလာမြို့အခြေစိုက်သုတေသနအဖွဲ့ Social Weather Stations ကပြောပါတယ်။အလားတူလူလူစစ်တမ်းကယူတဲ့ Post Asia အဖွဲ့ရဲ့အဆိုအရကလည်းရာဇဝတ်မှုတွေကိုအစိုးရကထိန်းချုပ်ဖို့ကြိုးစားနေတဲ့အပေါ်မှာဖိလစ်ပိုင်ပြည်သူ89ရာခိုင်နှုန်းကထောက်ခံတယ်လို့ဆိုပါတယ်ဖိလစ်ပိုင်နိုင်ငံရဲ့ဒုတိယအကြီးဆုံးဒါဗာအိုမျိုးတော်ဝင်ဟောင်းဖြစ်ခဲ့တဲ့မစ္စတာဒူတာတေဒီတမရမဖြစ်ခင်အချိန်ကနေနှိုင်းယှဉ်ရင်းအခုတမရဒူတာတေလက်ထက်မှာသူတို့အနေနဲ့လုံခြုံစိတ်ချမှုကိုပို့ပြီးတော့ခံစားရတယ်လို့ဖိလစ်ပိုင်ပြည်သူတွေကပြောလို့ရှိပါတယ်သမရဒူတာတေဟာစကားကိုခက်ကြက်ကြက်ပြောတတ်တဲ့သူအဖြစ်နဲ့ထင်ရှားပါတယ်။သမရအဖြစ်တာဝန်မြူခင်အချိန်ကလေးကမူရည်စေဝါနဲ့တန်တရာရှိသူတွေကိုတက်ဖြတ်ဖို့ရဲတပ်ဖွဲ့ကိုသူညွှန်ကြားမယ်လို့လည်းမစ္စတာဒူတာတေကပြောခဲ့တာပါရှင်
။တရုတ်လူခွင့်ဆိုင်ရာရှေ့နေရှီယန်ကိုအမဂန်နဲ့အာနာပိုင်တွေကပြန်လွှတ်ပေးလိုက်ပါတယ်။တနင်္လာနေ့ကအမှုစစ်ဆေးခြင်းအတွင်းရဲရီယာသူ့ကိုနှိပ်စက်ခဲ့တယ်လို့ပြောဆိုခဲ့မှုကိုပြန်လည်ရုပ်သိမ်းပြီးနောက်အခုလိုလွတ်လာတာပါ။ဒါပေမဲ့လည်းလျှို့ဝှက်ထောက်လှမ်းရေးရဲရီကတင်းတင်းကြပ်ကြပ်စောင့်ကြည့်နေတယ်လို့သူဇနီးကပြောပါတယ်။တရုတ်နိုင်ငံအလယ်ပိုင်းချန်ချားမြို့ကတရားရုံးတရုတ်မှာအမှုစစ်ဆေးတာဖြစ်ပြီးအပိတအမိန့်မချိုက်မှတ်ရသေးသလိုမကြခင်မှာချမှတ်သွားနိုင်လိမ့်မယ်လို့မထင်ကြောင်းလဲဥပဒေပညာရှင်တွေကပြောပါတယ်ခင်ဗျာ
မခင်ပြထွေးနေကောအောင်တို့ကတင်းနေကိုကြီးနေပေးခဲ့ကြတာပါအခုဆက်ပြီးတော့တင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တွေကမြန်မာနိုင်ငံဆိုင်ရာအိန္ဒိယတမ်မတ်ကြီးနဲ့လည်းတွေ့ဆုံခဲ့တဲ့တင်းကိုတင်ဆက်ပေးကြပါမယ်ကိုဖီအန်နဲ့ဦးဆောင်တဲ့ရခိုင်ကြံပေးကော်မရှင်အဖွဲ့ဝင်တွေဟာဒီကနေ့မှာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီထိပ်ပိုင်းခေါင်းဆောင်တို့ပြီးခဲ့တဲ့ရခိုင်ကော်မရှင်အပါအဝင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတမ်မတ်တို့နဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပြီးတော့သူတို့ရဲ့ကြားဖြတ်စီရင်ခံစာနဲ့ပတ်သက်လို့အကြံဉာဏ်တောင်းဆိုခဲ့ပါတယ်ကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရကဆက်လက်ဆောင်ရွက်ခြင်းရှိမရှိစောင့်ကြည့်သွားမယ်လို့လည်းအကြံပေးကော်မရှင်အဖွဲ့ဝင်တဦးကပြောပါတယ်ပြည်စုံကတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုထောက်အောင်ကသတင်းပေးပို့ထားပါတယ်
ရခိုင်ပြည်နယ်အတွင်းနှစ်ဖက်အတိုင်းအဝန်ကြားငြိမ်းချမ်းမှုရှိစေဖို့နဲ့ဒေသဖွံ့ဖြိုးရေးအတွက်အစိုးရကိုအကြံပြုတင်ပြသွားမယ်ရခိုင်အကြံပေးကော်မရှင်အဖွဲ့ဟာသူတို့ရဲ့ကော်မရှင်အပြီးသက်အစီရင်ခံစာမထွက်သေးခင်ဘာသာရေးကောင်ဆောင်တွေနိုင်ငံတကာအဖွဲ့အစည်းတွေအပါအဝင်ဒေသခံလူထုတွေနဲ့လည်းတွေ့ဆုံနေတာပါဒီကနေ့မှလည်း NLD ပါတီတာဝန်ရှိသူတွေအပြင်ပြီးခဲ့တဲ့အစိုးရလက်ထက်ရခိုင်ကော်မရှင်မြန်မာနိုင်ငံဆိုင်ရာအိန္ဒိယတပ်အမတ်ကြီးတွေနဲ့လည်းတရားစီတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့မတ်လအတွင်းမှာထုတ်ပြန်ခဲ့တဲ့ကော်မရှင်ရဲ့ကြားဖြတ်အစီရင်ခံစာနဲ့ပတ်သက်လို့အဓိကထားဆွေးနွေးခဲ့တယ်လို့ကော်မရှင်အဖွဲ့ဝင်တစ်ဦးဖြစ်တဲ့ဒေါ်စောခင်တေကပြောပါတယ်။
ကြက်ဖြတ်ကော်မရှင်အစီအခံစာပေါ်မှာဒီအချက်တွေကအကောင့်နေပြီးချက်တွေကဖတ်ပြီးတော့ဖဲ့ဖို့လိုသေးတယ်။ဒီချက်တွေဟာဖြစ်ရင်ဟိုဆက်ဖြစ်တယ်ပေါ့နော်။အဲ့လိုမျိုးတွေကိုလေတော်တော်များများသင်ပြကြပါတယ်ပြီးတော့မှအဲ့ဒီအဖွဲ့အစည်းတွေနေနေပေါ့နော် last report မှာပေါ့နော်ဒါနောက်ဆုံးခံပေး report မှာမှာဒါတွေဖြစ်တင်နေဆိုတာကိုအဲ့ဒါလေးဆွေးနွေးပါတယ်ဒါအရင်စုံစမ်းစစ်ဆေးရေးကော်မရှင်တွေကတော့ပေါ့နော်ဒါသူတို့စုံစမ်းတွေ့ရှိခဲ့ရတဲ့အပေါ်မှာအနေတို့ဖက်ကမေးတာလေးတွေပေါ်မှာသူတို့ဖက်ကပြည့်ပြည့်စုံစုံလေးတွေတော်တော်များများရှင်းပြသွားတာတွေ့တဲ့တကြောင်မို့တချို့ကိစ္စတွေဆိုလို့ရှိရင်ပို့ပြီးတော့ပြည့်ပြည့်စုံစုံတည်သွားတာပေါ့နော်အနေတို့ဖက်က
ဒါမဲ့ဒီနေ့ကနေမှလဲကော်မရှင်အနေနဲ့ပြည်ထောင်စုကြံ့ခိုင်ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေအပါဝင်ပါတီထိပ်ပိုင်းကောင်ဆောင်နေနဲ့လဲတွေ့ဆုံမှုရှိပါတယ်။ဒါမဲ့လို့ရခိုင်လွတ်တော်အတွင်းအများစုအနိုင်ရထားတဲ့ရခိုင်အမျိုးသားပါတီ ANP ပါတီနဲ့တော့ကော်မရှင်တက်တန်းအတွင်းတစ်ချိန်မှတွေ့ဆုံခဲ့ခြင်းမရှိသေးပါဘူး။အကြံပေးကော်မရှင်အဖွဲ့ဘက်ကတွေ့ဆုံမှုကန့်လန့်ခဲ့တာရှိပေမဲ့လို့ ANP ပါတီဘက်ကလက်ခံတွေ့ဆုံခဲ့ခြင်းမရှိဘူးလို့ကော်မရှင်ဘက်ကပြောပါတယ်။ရခိုင်ပြည်နယ်တွင်ပြည်ပခန့်တွေယုံနေသွားစီဖို့ဒေသဖွံ့ဖြိုးတိုးတက်ဖို့လိုသလိုရခိုင်ပြည်အရင်းနဲ့ပတ်သက်လို့လှုပ်ဆောင်နေတဲ့အဖွဲ့အစည်းတွေနဲ့လည်းမကြမကြာတွဲဆုံတင်တယ်လို့ NLD ဘ ഹു အလို့အမှုဆောင်ဦးမြန်ဝင်းကအကြံပြုပါတယ်
။ကျွန်တော်တို့ပြောတာတော့ရခိုင်ပြည်နယ်ကပြဿနာဟာတော်တော်လေးနက်တယ်။နောက်ပြီးတော့ကွန်မြူနီကေးရှင်းတွေကောင်းမှုပြည်ပရေးတွေပုံမျိုးတိုးတက်ဖို့အဲ့ဒါတွေရှိလာလို့ရှိရင်က ဖြစ်နေတဲ့ကြံစည်တွေကအချက်လက်တော်တော်များယုံနေတော့မယ်။ရခိုင်ကော်မရှင်ပဲဖြစ်ဖြစ်နောက်ကဟိုဘလို့ပဲဖြစ်ဖြစ်ရခိုင်ကြီးနေနဲ့ပတ်သက်ရင်ခဲခဲဝင်ဝင် communication များများရှိရမယ်လား။ကိစ္စတရားချင်းကိစ္စတစ်ခုချင်းလည်းမှာခေါ်ယူတွေ့ဆုံဆွေးနွေးတာတက်အမြဲတမ်းဆက်သွယ်ဆောင်ရွက်နေမယ်ဆိုရင်ပို့ပြီးတော့အောင်မြင်မယ်လို့ကျွန်တော်အဲ့ဒါလိုလဲအကြံပြုခဲ့တယ်
ပြီးခဲ့တဲ့မတ်လ16ရက်နေ့မှာတော့ကော်မရှင်ဟာကြားဖြတ်ဆင်ခဲ့စာတရက်ကိုထုတ်ပြန်ခဲ့ပြီးကော်မရှင်ရဲ့အကြံပြုချက်တွေကိုအစိုးရအနေနဲ့ဆက်လက်လုပ်ဆောင်ချက်ရှိမှရှိကိုလည်းစောင့်ကြည့်သွားမယ်လို့ဒေါက်တာခင်တေကဆိုပါတယ
်နိုင်ငံတော်အတိုင်းအမြံပုဂ္ဂိုလ်အားလေးပေါ့နော်ဒီအန်တီရိုထက်တဲ့အစီရင်ခံစားပေါ်မှာသူထောက်ခံမှုရှိတယ်ဒါပေမဲ့အန်တီရိုပေးတဲ့အကြံအကုန်လုံးကိုအစိုးရဘက်ကလည်းပြည့်ပြည့်စုံစုံချက်ချင်းကြီးအကုန်လုံးနိုင်မယ်ဆိုတော့ဒါအစိုးရဘက်မှလည်းတခြားလုပ်စရာတွေရှိပါတယ်သို့တော်လည်းပဲအန်တီရိုဘက်ကလည်းပဲဒါလုံပင်လုတ်ထိုက်တဲ့အပေါ်မှာဆက်ပြီးတော့အစိုးရလုံနေသလားမလုံနိုင်ဘူးလားဒါတွေပေါ်မလဲအန်တီတို့ဟာအတောဆက်ပြီးတော့မှစောင့်ကြည့်တော့မှဖြစ်ပါတယ
်ရခိုင်ကြံပြီးကော်မရှင်ဖွဲ့ကိုကုလသမဂ္ဂအထွေထွေတွင်ရင်မှုချုပ်ဟောင်းမစ္စတာကိုဖီအာနဲ့ဦးဆောင်ပြီးမြန်မာနိုင်ငံသားအဖွဲ့ဝင်6ဦးနိုင်ငံတကာပညာရှင်3ဦးတို့နဲ့ပြီးခဲ့တဲ့စက်တင်ဘာလ9ရက်နေ့ကဖွဲ့စည်းခဲ့တာပါရခိုင်ပြည်ကြီးနဲ့ပတ်သက်လို့နိုင်ငံတကာကလူပုဂ္ဂိုလ်တွေပါဝင်နေတဲ့အတွက်အစိုးရဘက်ကကန့်ကွက်မှုတွေလည်းရှိခဲ့ပါတယ်ဒါပေမဲ့လို့ဒီအဖွဲ့ဟာတရားလွတ်လပ်တဲ့အဖွဲ့တစ်ခုဖြစ်ပြီးရခိုင်ဒေသတွင်းပြည်ပခန့်တွေကာကွယ်တားဆီးတာအပါအဝင်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေပေးအပ်တာနှစ်ဖက်အတိုင်းဝိုင်းနှစ်ခုကြားပြန်လည်တင်းမြတ်ဖို့နဲ့ရခိုင်ဒေသဖွံ့ဖြိုးတိုးတက်ဖို့ကိစ္စရပ်တွေကိုဆောင်ရွက်သွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဒီအဖွဲ့ရဲ့တည်တံ့ဟာတစ်နှစ်တာကာလဖြစ်ပြီးလာမယ့်ဩဂတ်လမှာအကြံပေးကော်မရှင်အဖွဲ့ရဲ့စုံစမ်းတွေ့ရှိချက်တွေကိုအစိုးရထံကိုအပြည့်အစုံအစီရင်ခံစာတင်ပြမှာဖြစ်ပါတယ်ခင်ဗျာ။
ခုထောင်တင်ပေးပို့ထားတာပါခုထောင်မှာတော့ကရင်ပြည်အမျိုးသားတိုးတက်ရေးပါတီက NCA လမ်းကြောင်းတိုက်ဆက်မယ်ဆိုတဲ့သတင်းကိုတင်ဆက်ပေးချင်ပါတယ်ကရင်ပြည်အမျိုးသားတိုးတက်ရေးပါတီ KNPP အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရဲ့ဆဲရေးသဘောတူညီချက် NCA လမ်းကြောင်းအတိုင်းဆက်ပြီးတော့အကောင့်ထဲပေါ်လှုပ်ဆောင်သွားမယ်လို့ပါတီကောင်ဆောင်တွေကပြောပါတယ်ကြာတဲ့ပြီးနေ့ကကျင်းပတည်စည်းသွားတဲ့ပါတီနီလာကမှငင်းကြီးလုပ်ငန်းစဉ်ကိစ္စတွေကိုဆွေးနွေးခဲ့ပြီးတဲ့နောက်မှာအဲ့လိုပြောသွားတာပါပြည်စုံကတော့ View ထိုင်းခြေဆိုင် View မြန်မာပိုင်းသတင်းတောက်နိုင်ကွင်းကသတင်းပေးပို့ထားပါတယ်
ဟုတ်ကဲ့ပါညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်တွေထဲမှာ NCA လမ်းကြောင်းတိုင်းသွားဖို့ဆန္ဒရှိတဲ့ဖွဲ့တွေနဲ့ NCA လမ်းကြောင်းကိုလက်မခံတဲ့ဖွဲ့တွေဆိုပြီးကွဲပြားနေချိန်မှာ UNSC ဖွဲ့ဝင်ဖြစ်တဲ့ KMPP ကတော့ NCA လမ်းကြောင်းတိုင်းသွားမယ်လို့အသိလင်းဆုံးဖြတ်လိုက်တာပါဒါနဲ့ပတ်သက်လို့ KMPP ခေါင်းဆောင်သူဖြစ်တဲ့ဥရွှေမျိုးတန်းကခုလိုပြောပါတယ်
ဒီလိုဒီလမ်းတောင်းကိုဆောင်ရွက်ရတယ်အစ်စ်ခံရတဲ့စီစဉ်ကိုကျွန်တော်တို့ပါတယ်ဒီလိုမျိုးကပြစ်ပကရပုံရဖြစ်ပေါ်လာတယ်လို့ကျွန်တော်ကသိပြတယ်ကျွန်တော်လည်းဒါဒီတောင်းကြောင်ထိမှန်တာလည်းမလို့ပဲလူအစရစီးနေဖက်တာတော့ပါဒီဒီလည်းရှိတော့ပြီးတော့ခြားခွက်ဒီလိုမျိုးရွေးချယ်ရွေးချယ်လို့ကျွန်တော်ကဒီဆက်မှာလည်းလမ်းကိုတည်းဒီလမ်းကိုပေါ်မစလို့ရှိနေတော့ဒီလမ်းကိုပေါ်မဘော့တူရစီရတယ်လို့ဒီဟာပြန်ခံဒီဒီဆောင်တော့
UNSC ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့မွန်မြစ်ပါတီရဲ့မေလ၁၀ရက်နေ့မှာကျင်းပပြီးစီးခဲ့တဲ့ဘဟုကော်မတီအစည်းအဝေးကနေNCA လမ်းကြောင်းတိုင်းလိုက်ဖို့ဆုံးဖြတ်ချက်ချပြီးနောက်အခုနောက်ဆက်ဖွဲ့ဝင်ဖွဲ့စည်းတစ်ခုဖြစ်တဲ့ KMPP ကလည်းအလားတူဆုံးဖြတ်ချက်မျိုးချလိုက်တာပါ။လာမယ့်မေလ24ရက်နေ့မှာကျင်းပဖို့ရတာတဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံကို KMPP ဖွဲ့တက်ရောက်ဖို့လာလာနေပတ်သက်လို့ဥရွှေမျိုးတန်းကခုလိုဆက်ပြောပါတယ်
ဒီကပြည်လို့ညီတော်ဆက်ရမယ်ဆိုတော့မှာဆိုတော့ဂျာခန်တဆစီခုနကသူကြီးကကမစမကတင်လာမှန်းတန်းတကြရတော့အစီလမ်းမှာတောင်းမယ်လို့ဘောရာရှိတယ်ဖြစ်လို့ဆိုလို့ရှိရင်ဒါဒီကျွန်တော်တို့တစ်ခုပြည်နိုင်ငံစကူးချက်ကနေတော့ဟိုဒီမှာနည်းအကောင့်တပ်မှာခဏထားပြီးတော့ဒီတော့ကမမနေလေဒီကျွန်တော်တို့တော့ဖို့တော့ဒီမဖက်ရဘူးတူတယ်ဟုတ်ကျေလို့ဉာဏ်နဲ့ဒီကနေ့ဒီတစ်ခါမဖြစ်ဆောင်းဆောင်းနဲ့ကျွန်တော်တို့ဒီကိလေသာတွေဖြစ်တယ်ဒါဒါလေးတောင်းနေဆိုလို့ဆိုကျွန်တော်တို့အဲ့ဒီအဲ့ဒီလမ်းမထိုးအစင်ဖုန်းနေမှာမဟုတ်ဘူးဒီကိုပြတဲ့လမ်းမထိုးတယ်ဆိုရှင်တော့ကျွန်တော်တို့ဒီကိုတက်နေတဲ့ဘုံအလားလားရှိတယ်ဒီအနေနဲ့မှအစင်ဖုန်းမတည်ရဘူးဆိုရှင်တော့ကျွန်တော်တို့ပြောပြလို့ဖတ်တယ်လို့နော
်ငင်းချရေးလုပ်ငန်းစဉ်တွေဖြစ်တဲ့ NCA စာချုပ်ကိုလက်မှတ်ရေးထိုးရေးမထိုးရေးနဲ့27ရာစုပင်လုံဒုတိယကြိမ်ညီလာခံတက်ရောက်နိုင်ရေးကိစ္စကိုလာမယ့်သတင်းပတ်မှာဆက်ဆွေးနွေးပြီးအသေးပြုသွားမယ်လို့လည်းဥရှိမျိုးသားကပြောပါရယ်၄နှစ်တကြိမ်ကျင်းပတဲ့73ကြိမ်မြောက်ကရင်နေမျိုးရာတိုးတက်ရေးပါတီညီလာခံကိုထိုင်းမြန်မာနယ်စပ် KMPP ဌာနချုပ်ညမိုကုန်းမှကျင်းပခဲ့တာပါကိုစလဲ200ကျော်တက်ရောက်ပြီးမေလ2ရက်နေ့ကနေ17ရက်နေ့ထိသဘာကျော်ချာကျင်းပခဲ့တဲ့ဒီပါတီညီလာခံတွင်ပြည်တွင်းငင်းချမ်းရေးကိစ္စအပြင်မူရစေဝါကိစ္စလူငယ်နဲ့မျိုးရင်းရေးရတွေကိုအထူးကသာဆွေးနွေးခဲ့ကြပါတယ်။ဒါပြင်ပါတီကောင်းဆောင်ပိုင်းရွေးကောက်ပွဲကိုလည်းလုပ်ခဲ့ပြီးပါတီဥက္ကဋ္ဌဖြစ်အီဘယ်ဒရီကိုမဲခွဲရွေးချယ်ခဲ့ပြီးတော့မေလသတိပတ်လောက်မှာဘိုလ်လူမှုဆောင်ကော်မတီတွေကိုဆက်လက်ရွေးချယ်သွားမှာဖြစ်ပါတယ်။ ဒီဒီချင်းပါတီရွေးကောက်ပွဲမှာလူငယ်ကောင်းဆောင်တွေတော်တော်များများပါဝင်လာတယ်လို့ဥရှိမျိုးစံကပြောပါတယ်။ကရင်နှစ်မြူရာတုတ်တန်ရေးပါတီ KMPP ဟာဟန်ကိုရ96ခုနှစ်မှာမြန်မာစစ်အစိုးရနဲ့ပြည်ခရရဆဲခဲ့ပြီးမဲ့3လကြာမှသဘောတူညီမှုပြပြခဲ့ပြီး2000ခုနှစ်မှာပြည်ထောင်စုစစ်အဖွဲ့ရဲ့သဘောတူလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။
NC လမ်းကြောင်းပေါ်အယုံကြည်မရှိတော့ဘူးလို့ထုတ်ပြန်ကြေညာထားတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေဖြစ်တဲ့ KIOB ကချင်လွတ်လပ်ရေးဖွဲ့၊ကိုကန့်သဖွဲ့၊ ထိုင်းနိုင်ငံဆက်ရုံမှာအလုံးလုံးနေတဲ့အလုတ်သက်၄လကနေ၆နှစ်လောက်ထိရှိတဲ့အလုတ်သမား၄၀၀ကျော်ဟာအလုတ်ကနေ၅ရက်ကြာရန်နာခံရပြီးတဲ့နောက်မှာတော့လုခမရခဲ့ကြပါဘူး။ဒီနေ့နဲ့ပတ်သက်ပြီးတော့ထိုင်းအလုတ်သမားကာကွယ်ရေးရုံးကိုတွားရောက်ပြီးတော့တိုင်ကြားခဲ့ကြပါတယ်။ပြည်စုံကတော့ထိုင်းခြေဆိုင်
ရာယီနိုင်ငံကုလက်မှတ်ခရမ်းရောင်နဲ့အလုပ်လုပ်နေကြတဲ့မြန်မာရှေ့တောင်းလူသမားတွေစုစုပေါင်း၄၀၀ကျော်ဟာရက်ရှည်ကြစွာအလုပ်မစင်းရပဲနေထိုင်ရတာကြောင့်လိုအပ်ကနေ့နာမှုတွေကိုပေးဖို့အတွက်အလုပ်ရှင်ကိုတောင်းဆိုရတာကနေအလုပ်ကနေရပ်နာခြင်းခံခဲ့ရပါတယ်။မေလ၁၇ရက်နေ့မှာတော့အလုပ်သမား၄၀၀ကနှစ်ရာခန့်ကိုတော့အလုပ်ရှင်ကအလုပ်ပြန်ခန့်ပေးထားပြီးအလုပ်သမား၂၀၀ခန့်ကို
ဒီလိုမှာကွယ်ရေးဌာနတောင်ရှိသူတွေကျွန်တော်တို့အေးစီဘွေးလို့ဒီမှာကောင်းဆောင်နေပြေဆုံးဆွေးနေတယ်ပြေဆုံးဆွေးနေလိုက်တော့ဒီလို့ဒီမှာ၄ရာမှာ၄ရာမှာလို့ဒီမှာ၄ရာလောက်မှာအခုဒီနေ့လာတယ်၂ရာနီးပါးလာတယ်အဲ့၂ရာနီးပါးအလုပ်ပြန်မလုပ်တော့ဘူးပြန်မလုပ်တော့ဘူးဆိုတော့အလုပ်ရုပ်ရှင်ဘက်ကနေပြီးတော့ဒီလို့နားလာတဲ့၅ရာ၆ရာ၆ဟုတ်ပေးမယ်နေတော့ရဲ့၈၅ရာခိုင်န
ลูกไปยัดอยู่พยายามไหมบ่ทีนี้คนนี้ลูกไปยัดอยู่พยายามไหมบ่โอเคถ้าลูกเช็ดเต้าทารายงวยดีบ่นะว่าป้าไม่ขาดีบ้านยากาลีเช็ดเต้าทารายงวยดีกูเปลี่ยนอันปีไหมทำไมลูกโดนดูดีบ่เนาะนี่อันนี้บ้าเราล้มลูกโดนลามะมีละนั่งไงเนี่ยมาเราแต่ไงเสียลูกยันนาทารีนี่นาจีเนี่ยดูลูกจะมาเล่นมาลูกพูดด้วยงวยเจ็ดเช็ดเต้าทามุดีกูเปลี่ยนยาพูดด้วยท้ายลูกจะมากาเกวเสาเสาอีหยงอ่ะส่งเช็ดเช็ดชาบีไล่เดือดลูเล่เปลี่ย
နေကြတာသူတို့ဖြတ်တောက်ထားတဲ့ဟိုငွေတွေကိုပြန်အမယ်အငွေမောက်က25ရက်မှပြန်ရမယ်ဒါကျွန်တော်ပြန်အမယ်နေသားတွေပဲပြောလို့ရအောင်အားလုံးပြောင်းတောင်မတူကြအောင
်ထိုင်းနိုင်ငံမှာလောအားကနစ်နာမှုတွေဥပဒေကြောင်းအရအလုပ်သမားတွေကိုငွေကြေးအပြည့်အဝမပေးဘူးဆိုရင်အလုပ်ရှင်ကိုလည်းတရားဆွဲဆိုနိုင်ပြီးဒီလိုတရားမဆွဲခင်မှာအလုပ်သမားကာကွယ်စောင့်ရှောက်ရေးရုံးကနေညှိနှိုင်းဖြေရှင်းပေးလို့ရှိပါတယ်ဒါအပြင်ဥပဒေပါအခွင့်အရေးမရရှိဘူးဆိုရင်လည်းအလုပ်သမားကာကွယ်ရေးရုံးကနေနှစ်နာကြီးပြေဖို့အတွက်ဆုံးဖြတ်နိုင်ခွင့်ရှိတာပါထိုင်းနိုင်ငံမှာမြန်မာရှေ့ပြောင်းလို့သမား3တန်းကနေ4တန်းလောက်ထိအလုပ်လာလုပ်နေကြပြီးအထောက်ထားလက်မှတ်ကင်ဆောင်ထားသူကတင်ကနန်းလောက်ပဲရှိကြပါတယ်ရှင
်မိန်းမတင်ပြပို့ထားတာပါအခုပြည်တွင်းသတင်းဆောင်မတွေကိုတင်ဆက်ပြီးမှာတော့အမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်အမေရိကန်ဖက်ဒရယ်စုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲ James Comey ကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရာထူးကနေဖယ်ရှားလိုက်တဲ့လို့ရတဲ့မိနစ်ကအမေရိကန်ရွေးကောက်ပွဲမှာရုရှားတို့ဂျာဝင်နောက်ဆက်ခဲ့တဲ့ကိစ္စနဲ့ပတ်သက်တဲ့စိုးရင်ချက်တွေကိုဝါရှင်တန်မှာအပြန်အလှန်ပြောဆိုနေကြပါတယ်။ရာထူးကဖယ်ရှားခံရတဲ့အချိန်မှာ James Comey ကိုအေဂျင်စီအတွင်းအယုံကြည်ကင်းမဲ့နေကြပြီဆိုတဲ့အင်ဗျူရိုရဲ့ပြောဆိုချက်ဟာ FBI ယာယီအကြီးအကဲရဲ့ပြောဆိုချက်နဲ့လည်းကွဲလွဲနေပါတယ်။ပြည်စုံကို VOA သတင်းတောက် Michael Bowman ပြဖို့ရတဲ့သတင်းကိုနားလောင်ကတင်ဆက်ပေးပါမယ်ရှင်။
ရုရှားအရေးစုံစမ်းစစ်ဆေးနေတဲ့အက်ဂယ်ဂျင်းစ်ကိုမျိုးကဖယ်ရှားလိုက်တဲ့သမတ်ဒေါ်ထရမ့်နဲ့အမျိုးပြောက်ကွင်းရဆရာဆက်ကတောင်းပြန်မျိုးတွေကြပါတယ
်
သူလုပ်ကိုကောင်းအောင်မလုပ်လို့ပါ
The rank and file of the
FBI ဝန်ထမ်းတွေကမှသူတို့ရဲ့ညွှန်ကြားမှုကိုအယုံကြည်မရှိကြတော့ပါဘူး
ဒါမဲ့လည်းလွတ်တော်မှာလာရောက်ထွက်ဆိုတဲ့ FBI ယာယီအကြီးအကဲ Andrew McCabe ကတော့အဲ့လိုမမြင်ပါဘူ
း Director Comey enjoyed broad
support ကိုမျိုး FBI နဲ့မှကြိုက်ကြပါတယ်အခုထိလည်းဒီတိုင်းပါပဲ
သမ္မတ်ထရမ့်ကရုရှားနဲ့ပတ်သက်ပြီးသူကိုစုံစမ်းစစ်ဆေးနေတာမဟုတ်ဘူးလို့ကော်မီကသုံးချက်အကြောင်းကြားခဲ့ကြောင်းပြောဆိုခဲ့တဲ့အပေါ်မှာသမ္မတ်ရဲ့ Republican Party ကအထက်လွှတ်တော်အမတ် Susan Collins တို့လိုလူတွေကပါမေးခွန်းထုတ်ခဲ့ကြပါတယ
် Is it standard practice
စုံစမ်းစစ်ဆေးမှုတစ်ခုမှာကရကရှင်တယောက်ကိုစုံစမ်းမနေပါဘူးဆိုပြီးအသိပေးရဟာ FBI ရဲ့စနစ်တကျအလုပ်ထုံးလုပ်နေတဲ့ခုလား
FBI ယာယီအကြီးအကဲကတော့အခုလို
ဟုတ်မဟုတ်သတိမထားမိပါဘူ
း NBC သတင်းဌာနနဲ့တွေ့ဆုံမိမြန်ကမှာ Trump ကတော့သူ့သဘောထားအတိုင်းပြောခဲ့တာ
ပါ I actually asked him I said
တကယ်မေးကြည့်ခဲ့တာပါကျွန်တော်ကစုံစမ်းနေသလားဆိုတာဖြစ်နိုင်ရင်သိကြပါတယ်ပြောပြပါဆိုပြီးကိုမေးခဲ့ပါတယ်သူကကျွန်တော်စုံစမ်းနေရမဟုတ်ဘူးလို့ပြောပါတယ်ကော်မီကိုဖယ်ရှားလိုက်တဲ့အပေါ်ထက်လွတ်တော်မဲ့မတ်ဝါနာတို့လိုဒီမိုကရက်တွေကဒေါသထွက်နေကြပါတယ
် He was leading an active counterinsurgency
ဖွင့်နေရရှာဆူရဓမ္မမဟုတ်ရရှာဆူရကိုကူစားပြုထားတဲ့သူတွေနဲ့ဆက်နွယ်မှုရှိမရှိတံပြန်စုံစမ်းထောက်လှမ်းမှုကိုသူကကြီးကြပ်နေတာပါညွှန်ကြားမှုဟာဒီစုံစမ်းစစ်ဆေးမှုတွေနဲ့ဆက်နွယ်မှုမရှိဘူးလို့ကောက်ချက်ချရှိပါဘူ
းကော်မီကိုယာရီကဖယ်ရှားလိုက်တဲ့အချိန်ကိုတချို့ Republican အမတ်တွေကမေးခွန်းထုတ်ကြပေမဲ့သမရအနေနဲ့ဒီလိုလှုပ်ဖို့အာဏာအပြည့်ရှိတယ်လို့လည်းဆိုပါတယ်ကော်မီမရှိတော့ပေမဲ့စုံစမ်းစစ်ဆေးမှုတွေဆက်လုပ်သွားမယ်လို့ FBI ယာယီအကြီးအကဲကပြောပါတယ
် The work of the men and women of the FBI continues
ကျင်းနေကြောင်းတော်ရင်မဲ့ FBI ဖွဲ့ဝင်အမျိုးသားအမျိုးသမီးတွေအနေနဲ့ကတော့တာဝန်ရှိတဲ့အတိုင်းဆက်လုပ်သွားမှာပ
ါ FBI အကြီးအကဲဟောင်းဟာကြာသပတေးနေ့ကအထက်လွှတ်တော်ထောက်လှမ်းရေးကော်မတီရှေ့မှောက်ထွက်ဆိုဖို့အစောပိုင်းမှာစီစဉ်ထားခဲ့တာပါဒါပေမဲ့အခုအခါမှာအများပြည်သူရှေ့မှောက်ကြားနာမဲ့အစီအစဉ်အစားရှေ့သတင်းပတ်ထဲမှာတာမန်အရသားတူအဖြစ်တကပိတ်ထွက်ဆိုဖို့လည်းစီစဉ်ထားပါတယ်ခင်ဗျာ
FBI GK James Comey ရောရာသူကနေရုတ်တရက်ထုတ်လိုက်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကိုရနိုင်ကတင်ဆက်ပေးထားတာဖြစ်ပါတယ်။ဒေါက်တာရှင်နာရှင်မကြခင်မှာတင်ဆက်မယ် VOA American တန်းညဘက်9:00နာရီစနေတိုင်းမြန်မာဘာသာစီစဉ်နေမှာတော့အမျိုးသမီးကဏ္ဍသုတဆုံလေး American တခွင်ပြေသိပ္ပံနဲ့ဤပညာကဏ္ဍစာရီကိုနားဆင်ကြဖို့လည်းရှိပါတယ်ရှင်။ VOA ကနေတောက်ကြနေနေကင်းစီစဉ်နေကိုဆက်ပြီးတော့တိုက်ထုံလွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနိုင်ငံတကာသတင်းကြီးချုပ်ကိုမခင်ပြထွေးကကြီးညာပေးပါမယ်ရှင်
။ပြည်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရမ့်ရဲ့စီယုံရေးလှုပ်ရှားမှုတွေနဲ့ရုရှားဆူရကြားဆက်နွယ်ပတ်သက်မှုမရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောဆိုလိုက်ပါတယ်။ကြတာရင်းနေက NBC ရုပ်သံက Lester Hall ရဲ့အဲ့လိုပြောတာပါ။ဘယ်ရောက်ကိုရက်ကတဲ့အောင်ဖောက်ပြမှုထမ်းပါလိမ့်။ဒေါက်တာဘယူရို FBI ထဲမှာအခြေအနေတွေဟာဗယံမတာဖြစ်နေတယ်လို့လည်းဒီ FBI အကြီးအကဲ James Comey ကိုဒီနေ့ပတ်အစောပိုင်းတော့ကပဲရုတ်တရက်ယာရုကနေဖယ်ရှားလိုက်တဲ့သမ္မတဒေါ်နယ်ထရမ့်ကပြောပါရရှင်။အကနစ္စတန်ဆိုင်ရာစစ်ပရေးရမူဝါဒတွေနဲ့ပတ်သက်ပြီးတော့ဘာမှပြောင်းလဲဆုံးဖြတ်ထားတာမရှိသေးဘူးလို့အိမ်ပြီးတော့ပြောခွင့်ရရှောင်းစပိုက်ဇာကဒီသတင်းပတ်အတွင်းမှာပဲပြောဆိုလိုက်ပါတယ်။ဒါပြင်မူဝါဒရေးရအကောင့်ထဲပေါ်ရေးဆွဲနေချိန်မှာသတင်းတောက်တွေအနေနဲ့အလောရကြီးမီဒီယာနာဗျူမလုပ်ဖို့သူကတိုက်တွန်းပါတယ်။အာဖဂန်နစ္စတန်နိုင်ငံကအမေရိကန်စစ်ဖက်နဲ့နိုင်ငံတကာတပ်ဖွဲ့များဆိုင်ရာအကြီးအကဲကတော့ရှေ့မတိုးနောက်မဆုတ်တာအခြေအနေကိုရှောင်လွဲဖို့နောက်ထပ်ထောင်နေချည်တဲ့ထဲကပြောဆိုထားတာပါရှင်။အမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံအကြားတလုံးကကစလို့အဘဲသားတင်ဖို့ရောင်းချမှုအထူးပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်တရက်ကိုတော့လက်မှတ်ရေးထိုးနိုင်ခဲ့တဲ့အကြောင်းအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကကြေညာပေးကြညာပါတယ်။ဒါဟာနှစ်နိုင်ငံအကြားထူးခြားလာတဲ့ဒီကုန်သွယ်ရေးသမိုင်းမှာအကြီးမားဆုံးအောင်မြင်မှုကြီးပါပဲလို့အမေရိကန်ကုန်သွယ်ရေးဝန်ကြီးဝဲလ်ဘရော့စ်ကပြောပါတယ်။အခုသဘောတူညီချက်ဟာဆိုရင်ပြီးခဲ့တဲ့ဧပြီလ6ရက်နေ့တုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့တူသမ္မတရှီကျင်းပင်တို့ဖလော်ရီဒါပြည်နယ်မှာတွေ့ဆုံခဲ့မှုအတွင်မှာရယူခဲ့တဲ့သဘောတူညီချက်ရဲ့ရလဒ်ပဲဖြစ်ပါတယ်။တူနိုင်ငံမှာဒီလ14ရက်နဲ့15ရက်နေ့တာကျင်းပမယ့်ကုန်သွယ်ရေးကမ္ဘာလမ်းမကြီးစီမံကိန်းနိုင်ငံကစီးတော့ဖလှယ်ပွဲမတိုင်ခင်မှာဒီဆွေးနွေးပွဲကိုတက်ရောက်ဖို့ရောက်လာကြတဲ့နိုင်ငံကခေါင်းဆောင်တို့ချို့ကတူသမ္မတရှီကျင်းပင်နဲ့ဝန်ကြီးချုပ်လီခက်ချန်တို့ကဒီကနေ့ကြိုဆိုတွေ့ဆုံကြပါတယ်။အရှာအာဖရိကနဲ့ဥရောပဒေသနိုင်ငံတွေကြားချိတ်ဆက်ကုန်သွယ်မှုတွေတွန်းပြစ်လှုပ်ဆောင်သွားဖို့အတွက်ဒေါ်လာဘီလီယံပေါင်းများစွာအကုန်ကျခံပြီးတော့လှုပ်ဆောင်မဲ့ဒီကုန်သွယ်ရေးဆိုင်ရာကမ္ဘာလမ်းမကြီးအစပြုလှုပ်ဆောင်မှုကတော့တူတမရာရှိခြင်းပင်က2013ခုနှစ်မှာအစပြုခဲ့တာပါရှင်
။သတင်းချင်းချက်ကိုမက်ကင်ပြူထွေးကကြေညာပေးခဲ့တာပါ။ဒီညနေတွေစီစဉ်ထုတ်လွှင့်မှုကတော့ကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့နာရှွမ်ကာလီဖြစ်ပါတယ်။ကျွန်မအီတန်ဆင်ပါရှင်။ VOA American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00နာရီစနေတိုင်းလိုင်းဒိုမီတာ2425နဲ့51တို့ကနေတိုက်ရိုက်ဖန်ယူနာစေနိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
From Washington, this is VOA News.
သဘာဝတရားထံဖူဖာ